မနက်ကမှ2022ခုနှစ်အတွင်းအလုပ်ကိုင်ပေါင်း 1.6 သန်းလောက်ဆုံးရှုံးသွားခဲ့တယ်လို့ TV ဆိုင်ရာလူသမားအဖွဲ့ ILU ကပြောပါရယ်ကိုဗစ်ကာယရောဂါကြောင့်ရောစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပါဆိုင်ယုံတွေခီးသွွားလုပ်ငန်းနဲ့စောက်လူရေးလုပ်ငန်းတွေမှာအလုပ်ကိုင်ညှော်နှဲသွားတာနဲ့အမျှဒုက္ခအရောက်ဆုံးသူတွေဟာအမျိုးသမီးတွေဖြစ်တယ်လို့ ILU ရဲ့ဒီနေ့ထုတ်အစီအစဉ်စာထဲမှာဖော်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဒုက္ခရောက်ခဲ့ကြတဲ့အထက်မှာနိုင်ငံရေးမတည်ငြိမ်မှုအကြမ်းဖက်မှုဘေးရန်မကင်းမှုနဲ့အိုးရင်ဆွံ့ရမှုတွေထပ်တိုးလာတဲ့အတွက်အသွင်သဏ္ဍာန်အမျိုးမျိုးနဲ့လူသားပေးဒုက္ခအကျက်တဲကိုမြန်မာနိုင်ငံရင်ဆိုင်နေရတယ်လို့ ILO ကပြောပါရယ်မြန်မာစီးပွားရေးဟာ2022ခုနှစ်က18ရာခိုင်နှုန်းရောကျသွားတယ်လို့ခန့်မှန်းထားပါရယ်အလုပ်သမားများပြားဟာလာစားနဲ့လုပ်ငန်းတွေဒါမှမဟုတ်စိုက်ပျိုးရေးလုပ်ငန်းတွေပဲပြောင်းသွားကြတယ်လို့ ILO ကပြောပါရယ်အလုပ်သမားသမဂ္ဂတွေကိုစစ်ကောင်စီကနှိမ်နှင်းဖြိုခွဲတာကြောင့်စက်ရုံတွေရဲ့အခြေအနေယိုယွင်းကျဆင်းလာတယ်လို့လူသမားရေးအဖွဲ့အစည်းတွေကပြောပါရယ်အခုအကြက်တဲကြောင့်အလုတ်ကန်ဈေးကွက်မှာနှိမ့်တော်ကြရခဲ့တဲ့တူတက်မှုတွေပျက်စီးသွားပြီးအလေးထားမဖြစ်ရှင်းဘူးဆိုရင်အထူးသဖြင့်အားအနည်းဆုံးအလုသမားတွေနဲ့စီးပွားရေးလုပ်ငန်းတွေမှာလွတ်လပ်ဒဏ်ထူညီများတဲ့ဘေးရန်ကျင်းပြီးလူသားကုန်သိက္ခာနဲ့ပြည်စုံတဲ့လုပ်ငန်းဝင်အခြေအနေကွာဟမှုတွေဆက်ပြီးကြီးမားလာလိမ့်မယ်လို့ ILO ကသတိပေးထားပါတယ်။